မြန်မာနိုင်ငံမှာ COVID-19 တည်ပြီးလူနာသေးနှစ်ဦးထပ်မံတွေ့ရှိခဲ့တာကြောင့်ရောဂါကူးစက်သူစုစုပေါင်း193ဦးရှိပြီလို့ကျန်းမာရေးနဲ့အာကစားဝန်ကြီးဌာနကမေလ19ရက်ည7နာရီအချိန်ထုတ်ပြန်ကြေညာဖော်ပြထားပါတယ်။မေလ19ရက်နေ့ကတက်ခွဲနမူနာစုစုပေါင်း343ခုကိုစစ်ဆေးခဲ့တာကအခုလိုနှစ်ဦးမှာရောဂါရှိကြောင်းအတည်ပြုခဲ့တာပါ။ရောဂါပိုကူးစက်ခံရသူအတည်ပြုလူနာနှစ်ဦးကရှမ်းပြည်နယ်တောင်ကြီးမြို့ကအသက်34နှစ်အရွယ်အမျိုးသမီးတဦးနဲ့ရန်ကုန်တောင်ကလာကအသက်60ရှိအမျိုးသမီးတဦးတို့ဖြစ်ပြီး UAE နိုင်ငံကိုသွားရောက်ခဲ့တဲ့ခရီးသွားရာဇဝင်ရှိသူတွေဖြစ်ပါတယ်။သူတို့နှစ်ဦးစလုံးကအသွားအလာကန့်သတ်ခံထားသူတွေဖြစ်ပြီးသူတို့ကိုဝေဘာကီအထူးကူဆေးရုံမှဆေးကုသမှုခံယူစေမှာဖြစ်ပါတယ်။မေလ19ရက်နေ့အထိရောဂါကူးစက်ခံရသူတွေထဲ104ဦးကရောဂါပိုကင်းစင်သွားပြီလို့ကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။သူတို့ရေက92ဦးကိုဆေးရုံဆင်ခွင့်ပေးခဲ့ပြီးအသွားအလာဆက်လက်ကန့်သတ်စောင့်ကြည့်နေပါတယ်။မလနောက်ပိုင်းကဆာလူတက်ခွဲနမူနာစုစုပေါင်း 15,000 ကျော်ကိုစစ်ဆေးခဲ့တာဖြစ်ပြီးစောင့်ကြည့်လူနာပေါင်းက 4,300 ကျော်ရှိခဲ့တယ်လို့ကျန်းမာရေးဝန်ကြီးဌာနကကြေညာထားပါတယ်။တက်ခွဲတည်ပြုလူနာတွေကဗိုင်းရပ်စ်ကြောင့်သေဆုံးတယ်လို့အတည်ပြုကြေညာထားသူက6ဦးရှိပါတယ်ရှင်။